ပါကစ္စတန်နိုင်ငံတွင်မှလှုပ်ရှားနေတဲ့စစ်သွေးကြွအုပ်စုတွေကိုနှိမ်နှင်းဖို့ပါကစ္စတန်အစိုးရဘောနိုင်ငံတကာ PR တွေတိုးလာနေချိန်မှာပဲတချို့သောစစ်သွေးကြွအုပ်စုတွေကနိုင်ငံရေးပါတီအဖြစ်ထီတောင်လာကြပါတယ်။အိန္ဒိယနဲ့နှွေးထွေးစွာဆက်ဆံခြင်းနဲ့ပါကစ္စတန်နိုင်ငံသားတွေကိုနိုင်ငံရေးအရသတိပေးနိုင်ဖို့အိန္ဒိယဆန့်ကျင်ရေးစိတ်ဓာတ်ပြင်းတဲ့စစ်သွေးကြွအုပ်စုတွေကိုပါကစ္စတန်စစ်တပ်ကနိုင်ငံရေးပါတီဖွဲ့ခွင့်ပေးနေတာဖြစ်တယ်လို့ဝါရှင်တန် DC မှာရှိတဲ့ National Defense တက္ကသိုလ်ရဲ့သုတေသီ Thomas Lynch က VOA ကိုပြောပါတယ်။အမေရိကန်ကအကြမ်းဖက်အဖွဲ့အဖြစ်သတ်မှတ်ထားတဲ့ Jamaat Ud-Dawa Group JUD အဖွဲ့ဟာပြီးခဲ့တဲ့လကမီလီမွတ်စလင်လိနိုင်ငံရေးပါတီအဖြစ်တည်ထောင်ခဲ့ပြီးပြီးခဲ့တဲ့သတင်းပတ်ထဲမှာပဲပန်ဂျက်ပြည်နယ်မှာဂျားဖြက်ရွေးကောက်ပွဲဝင်လာမှာတတိယနေရာကလိုက်ခဲ့ပါတယ် JUD အဖွဲ့ကိုစာရေးဆိုသူကဦးဆောင်နေတာပါ2008ခုနှစ်ဒီအိန္ဒိယနိုင်ငံမွန်ဘိုင်းမြို့မှာအမေရိကန်6ဦးပါဝင်လူပေါင်း166ဦးတိဆုံးခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုကိုစာရေးကဦးဆောင်ခဲ့တာလို့ဆွဆွဲခံရပါတယ်သူကိုဖမ်းမိဖို့တည်င်းပေးနိုင်သူကိုဒေါ်လာ10,000ပေးမယ်လို့အမေရိကန်ကကြေညာထားပါတယ်